ထောင်နဲ့ချီတဲ့အမေရိကန်နိုင်ငံသားတွေနိုင်ငံရချဘန်စင်ရင်တွေကနေတဆင့်အခွန်ရှောင်တိန်ဖို့စူးစမ်းရမှာဆွစ်ဇာလန်အခြေစိုက်ဘန်ကြီးကနေဘယ်လိုကူညီနေတယ်ဆိုတာကိုထုတ်ဖော်ပြောဆိုခဲ့တဲ့ USB ဘန်ဝန်ထမ်းဟောင်းတူကိုအမေရိကန်အခွန်နဲ့ဘန်နာဌာနကနေစုငွေဒေါ်လာ104သန်းချိမြင့်လိုက်ပါတယ်ဒီကိစ္စကိုစတင်ဖော်ထုတ်လိုက်တဲ့ Bradley Buckenfield ရဲ့ရှေ့နေတွေကသူအခုလိုစုရကြောင်းနဲ့ဒါဟာအမေရိကန်ပြည်ရင်းအခွန်ဘန်နာဌာန IRS ကိုလွှဲပေးတဲ့အကြီးဆုံးအမှုတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။ IRS ဌာနကလည်းအခုလိုစုငွေပေးခဲ့တာကိုအတည်ပြုပါတယ်။ဒီဘဏ်ကြီးဟာချမ်းသာတဲ့ American တွေကို USB ဘဏ်စင်တွေဖွင့်ဖို့ဘလို့သွေးဆောင်ခဲ့တယ်ဆိုတာနဲ့ဒီဘဏ်စင်ဖွင့်သူတွေအနေနဲ့ဒေါ်လာသန်းထောင်ပေါင်း 2,000 ကို American အစိုးရကိုမတင်ပြဘဲထောင်လုတ်ဖို့ပါဒီအစီအစဉ်ပေးခဲ့တာတွေနဲ့ပတ်သက်ပြီး Buckenfield က American အရာရှိတွေကိုထုတ်ပေါ်ပြီးပြောကြားခဲ့တာပါ။ဘာကန်ဖီယိုအနေနဲ့ဒီအမှုမှာပါဝင်ပတ်သက်ခဲ့တဲ့အတွက်အပြစ်ရှိတယ်လို့ဝန်ခံခဲ့တာမို့ထောင်ဒဏ်ပြစ်ဒဏ်လပေါင်း40ကြာခံခဲ့ရတာပါ။ဒါပေမဲ့31လအကြာမှာကောင်းမွန်စွာနေခဲ့တဲ့အတွက်ပြစ်ဒဏ်လျှော့ဖို့ပေးရမှုပြန်ပြီးလွတ်လာခဲ့ပါပြီ။